ဂျပန်နိုင်ငံဟီရိုရှိမားမြို့မှာနှစ်ဖန်ဆတင်မဲ့ဒီ G7 ထိပ်သီးစည်းဝေးပွဲမှာ G7 ခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတဗလဒီမီယာဇယ်လန်စကီတို့တွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့အင်ဂျီရောကပြောပါတယ်။ဘယ်နေရာမှာတွေ့ဆုံဆွေးနွေးကြမယ်ဆိုတာကိုတော့ညှိနှိုင်းနေကြဆဲဖြစ်တယ်လို့အင်ဂျီရောအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကဂျပန်ကိုအသွားမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းအစိုးရကိုစီးရီးထောက်ပံ့မှုပေးဖို့နဲ့ရုရှားကိုစီးပွားရေးအရပိတ်ဆို့ဖိအားပေးဖို့ကိစ္စတွေကို G7 စီးပွဲမှာအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။တန်ခတ်မှုတွေကိုကျော်လွှားနိုင်တဲ့ကေပေါက်တွေမရှိအောင်လုပ်ပြီးတော့အရေးယူတန်ခတ်မှုတွေအကောင့်ထဲပေါ်ရေးကိုကောင်းဆောင်တွေအာရုံစိုက်ဆွေးနွေးကြလိမ့်မယ်လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းနိုင်ငံနေရာစုံအပေါ်ရုရှားဘက်ကပစ်ခတ်ခဲ့တဲ့ Patton Cruise Missile Dome 30 ရဲက29ခုကိုပစ်ချခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ပုတ်ထုနေ့ညနေပိုင်းကနေဒီကနေ့ကြာသပတေးနေ့အစောပိုင်းရောက်တဲ့အထိရုရှားဘက်ကတိုက်ခိုက်မှုအတွင်းမှာဖောက်ခွဲတိုက်ခိုက်ရေး drone နှစ်ခုနဲ့ထောက်လိုက်ရေး drone နှစ်ခုကိုလည်းယူကရိန်းလေကြောင်းရန်ကာကွယ်ရေးစနစ်ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။နိုင်ငံတောင်ပိုင်းအော်ဒီဆာဒေသကိုကြာရောက်ခဲ့တဲ့ရုရှားရဲ့မစ္စောင်းဒုံးတစ်ခုကြောင့်တဦးသိမ်းဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အော်ဒီဆာဒေသနဲ့ KF မြို့တော်ကိုရုရှားတို့ပစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူကရိန်းဘက်ကပြောပါတယ်။မေလအတွင်းခီးမြို့တော်အပေါ်၉ချိန်မြောက်ပစ်မှတ်ထားတိုက်ခိုက်မှုဖြစ်ပြီးတော့မြို့တော်မှာလည်းပြင်းထန်တဲ့ပောက်ကွဲသံတွေကိုကြားနေရပါတယ်ရှင်။